မြန်မာနေ့နေဆက်ဘင်္ဂလားဒေ့ရှ်တောင်ပိုင်းကျွန်းတစ်ခုဖြစ်တဲ့စိတ်မာတင်ကျွန်းပေါ်မှာနှစ်ပေါင်း20အတွင်းပထမဆုံးအချိန်ဖြစ်နေလက်နေပြည်စုံနဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေကိုတနင်္ဂနွေနေ့မှာတက်ချထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်စိတ်မာတင်ကျွန်းမှာတိုက်ခိုက်ရေးရိုင်ဖယ်တွေကိုင်ဆောင်ထားတဲ့ဒါဇင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေကိုတက်ချထားတဲ့ဓာတ်ပုံတွေကိုဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ကဖြန့်ဝေထားပါတယ်ဘင်္ဂလားပင်လယ်အော်ဒရင်းကစိတ်မာတင်ကျွန်းငယ်လေးကြောင့်အင်းနီချင်းနိုင်ငံတွေနဲ့တန်တမာရေးတင်းမာမှုတွေဖြစ်ခဲ့တာပါတပ်ဖွဲ့တွေချက်ထားမှုကနေဆက်လုံခြုံရေးနဲ့မူရင်မှောင်ခိုမှုတွေတိုက်ဖျက်ရေးအတွက်ပုံမှန်ဆောင်ရွက်ချက်ဖြစ်တယ်လို့နေကြားဆောင်တပ်ကပြောပါတယ်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကအခုလိုတက်ချတာဟာဆိုရင်1998ခုနှစ်နောက်ပိုင်းပထမဆုံးအချိန်ဖြစ်တယ်လို့နေကြားဆောင်တပ်ရဲ့ဒုတိယဗိုလ်မှူးကြီးဆာကာမိုဟာမက်မာစတာဖူဇာရာမန်က AFP 3 agency ကိုပြောပါတယ်။မြန်မာနိုင်ငံမြေပုံတချို့မှာစိတ်မာတင်ကျွန်းကိုထည့်သွင်းခဲ့မှုနဲ့ပတ်သက်ပြီးဓာကာကမြန်မာတပ်အမတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကဆင့်ခေါ်ခဲ့ပြီးတဲ့နောက်နှစ်လအကြာမှာအခုလိုတက်ချတာလည်းဖြစ်ပါတယ်။မြန်မာအစိုးရ website တခုမှာလည်းစိတ်မာတင်ကျွန်းကိုမြန်မာပိုင်နဲ့ထည့်သွင်းခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကလည်းမြန်မာတပ်အမတ်ကြီးဆင့်ခေါ်ခံခဲ့ရပါတယ်ရှင်။